Professor Steinberg မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ဆိုတာတစ်နှစ်ပဲလိုပါတော့တယ်ဒါပေမဲ့ရွေးကောက်ပွဲမှာဘယ်လိုနိုင်ငံရေးအကြောင်းအရာတွေဘယ်လို issues တွေကိုဘယ်လိုကင်တွယ်မယ်ဆိုတော့ပြောဆံဆိုဆံကိုသိမကြရပဲနဲ့ဘသူနဲ့ဘသူဟာမဟာမိတ်ဖွဲ့ရတယ်ဘသူနဲ့ဘသူဟာမတည့်ဘူးဘသူနဲ့ဘသူပြိုင်မယ်ဆက်သဖြင့်ဒီလူပုဂ္ဂိုလ်ရေးဟာရွေးလွှမ်းမှုနေရာတွေ့ရပါတယ်တင်ညာချင်းပြောရင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးဟာ personalized politics ဖြစ်နေတယ် institutionalized politics မဖြစ်ပါဘူးခင်ဗျအဲ့ဒါဘာကြောင့်လို့
Since the very beginning Burmese politics is related to personal power power in
ဒါဟုတ်စာပိုင်းကြီးကမြန်မာနိုင်ငံရေးဟာပုဂ္ဂိုလ်ရေးအနာနဲ့ဆက်ဆက်နေခဲ့ပါတယ်ဒီနိုင်ငံရဲ့အာဏာဆိုတာလူပုဂ္ဂိုလ်ပေါ်တိုက်ကိုမူတည်နေပါတယ်လူအဖွဲ့အစည်းတွေကပုံမရင်းကျက်တဲ့နိုင်ငံရေးစနစ်ကိုရောက်ရှိလာတာနဲ့မျှအာဏာဆိုတာအဖွဲ့အစည်းကိုအခြေခံလာတတ်ပါတယ်အုံနဲ့ချင်းနဲ့ဖြစ်လာတတ်ပါတယ်ဒါကြောင့်အာဏာဆိုတာလူပုဂ္ဂိုလ်တူတူယောက်ရဲ့ကိုယ်ရေးကိုယ်တိုင်မဟုတ်တော့ဘဲအဲ့ဒီပုဂ္ဂိုလ်ပါဝင်တဲ့အဖွဲ့အစည်းတစ်ခုလုံးနဲ့ပတ်သက်လာပါတယ်ဥပမာ American Congress တော်မှာအာဏာကြီးမားတဲ့ပုဂ္ဂိုလ်တွေပါလာတယ်ဆိုရင်အဲ့ဒီ Congress တစ်ခုလုံးပုံမအင်အားကြီးလာတတ်ပါတယ်ဒါကတိတ်ရေးကြီးပါတယ်ခွဲခြားနားလည်ဖို့လည်းလိုအပ်ပါတယ်မြန်မာနိုင်ငံမှာတော့အာနာလူပုဂ္ဂိုလ်တူတူတယောက်နဲ့သာပတ်သက်နေတယ်ဆိုတာကတော့တိတ်အံ့ဩစရာတော့မရှိပါဘူး
။ဟုတ်ကဲ့ဆိုတော့ကမြန်မာနိုင်ငံမှာလည်းပဲလူပုဂ္ဂိုလ်တူတူတယောက်နဲ့ပတ်သက်တဲ့နိုင်ငံရေး personalized politics ကနေပြီးတော့အုံနဲ့ကျင်းတဲ့အဖွဲ့အစည်းကိုအခြေပြုတဲ့ institutionalized politics ဖြစ်လာဖို့အတွက်အချိန်ဘယ်လောက်ကြာအောင်လို့ခန့်မှန်းနိုင်ပါလဲခင်ဗျာ
။ It will take quite a time because you have to develop those institutions and people have
ဒါတော့တော့ကြာအောင်ပါပါ။ဒီအဆောက်အုံတွေကိုဖွံ့ဖြိုးအောင်လုပ်ရအောင်ပါပါ။လူလူအနေနဲ့ကလည်းဒီအဆောက်အုံဖွဲ့စည်းတွေကိုမိခိုရက်တည်လာကြရမှာဖြစ်ပါတယ်။အာဏာကြီးမားတဲ့ပုဂ္ဂိုလ်တွေအနေနဲ့လည်းဒီအဆောက်အုံဖွဲ့စည်းဆိုတာဟာလူပုဂ္ဂိုလ်တူးချင်းနဲ့ပုံမှုတွှေ့ရှိခိုင်မြဲတယ်ဆိုတာနားလည်သဘောပေါက်ကြရပါလိမ့်မယ်။သူတို့ကသူတို့လူဖွဲ့စည်းရဲ့အကျိုးစီးပွားကိုတကယ်တမ်းမျှော်မှန်းနဲ့လူလားတယ်ဆိုရင်ဒီ institution တွေအဆောက်အုံတွေကိုခိုင်မာကြီးထွားအောင်လုပ်ပေးကြဖို့လိုအပ်ပါတယ်။နောက်ပြီးဒီမိုကရေစီရဲ့ဂုဏ်အင်္ဂါရက်တစ်ခုဟာ pluralism ကွဲလွဲထွေပြားတဲ့အယူအဆကိုအခြေခံတယ်ဆိုတဲ့အချက်ပါ။ဒါကြောင့်အချို့ရေကဏ္ဍတရားဥပဒေပြည်ရေကဏ္ဍနဲ့တရားစီရင်ကဏ္ဍတို့ကြားတစုံတစ်ခုသောအတိုင်းအတာထိကိုယ်လည်းမှုရှိရပါတယ်။တင်းမာမှုဆိုတာလည်းအထိုက်လျောက်ရှိနိုင်ပါတယ်။ဒါကိုမကောင်းတဲ့အချက်လို့မဆိုနိုင်ပါဘူး။မြန်မာပြည်ဆိုရင်စစ်အာဏာရှင်စနစ်ကနေဒီမိုကရေစီအသွင်ပြောင်းနေတဲ့ကာလဆိုတော့တင်းမာမှုကိုပိုပြီးတော့တွေးရအောင်ပါပါ
။ဒီနေရာမှာမြန်မာနိုင်ငံဟာအခုလက်ရှိပုဂ္ဂိုလ်တူဦးချင်းအခြေပြုတဲ့နိုင်ငံရေးကနေနောက်တစ်ဆင့်နှမ်းနေတာဟာအဆောက်အုံကိုအခြေပြုတဲ့နိုင်ငံရေးစီကိုပြောင်းလဲနေတယ်လို့မှန်မှန်ကန်ကန်ပြောနိုင်ပါရဲ့လားတနည်းအားဖြင့်အဲ့လိုမဟုတ်ဖဲနဲ့တာပုဂ္ဂိုလ်ရေးစိတ်ကကူးကွယ်မှု cult of personality ခေါ်တဲ့ဘက်ကိုဥတည်သွားတယ်ဆိုတာကမဖြစ်နိုင်ဘူးလားခင်ဗျာ
I'm not sure that Burma is moving towards a institutionalization I hope it is
မှန်ငယ်အဆောက်အုံအခြေပြုနိုင်ငံရေးစီကိုဥတည်နေတယ်လို့တော့ကျွန်တော်အနေနဲ့တတ်မပြောနိုင်ပါဘူးဖြစ်ပါစေလို့ပဲကျွန်တော်မျှော်လင့်ပါတယ်တိုင်းပြည်ရဲ့အနာဂတ်အတွက်ဒီလိုပဲဖြစ်တည်နေလို့လည်းထင်ပါတယ်။ဒါပေမဲ့လူတိုင်းဟာပုံကိုတူးချင်းကိုဥတီခြေပြုတ်နေကြတာတွေ့နေရပါတယ်။အတိုက်ခံပဲဖြစ်ဖြစ်အစိုးရဘက်မှာပဲဖြစ်ဖြစ်အခိုင်အမာဆုံးအတောင်တင်းဆုံးဖြစ်တဲ့စစ်တပ်မှာတော့ပုံကိုတူးချင်းကိုပဲဗဟိုပြုတ်နေတာတွေ့ရပါတယ်။1962ကတည်းကစစ်တပ်ကဒီတိုင်းလှုပ်လာတာပါ။ဒါစစ်ပြက်စရာကောင်းတယ်ဆိုပေမဲ့အံ့ဩစရာတော့လည်းမဟုတ်ပါဘူး။
ဆိုဒီလိုမျိုးပုဂ္ဂိုလ်တူတယောက်ကိုအခြေပြုနေတဲ့နိုင်ငံရေးသားဖြစ်နေမယ်ဆိုရင်ဒါတိုင်းပြည်အနာဂတ်အတွက်ကောင်းပါရဲ့လားခင်ဗျာ။
And the country's future I think should weather this. I mean what happens has to happen is that
တိုင်းပြည်အနာဂတ်အတွက်ဒါကိုပြောင်းလဲပြရပါလိမ့်မယ်။ခင်ဗျားပြောတဲ့လက်ရှိအထင်ကြီးဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာမျက်နှာချင်းဆိုင်ထိုင်ပြီးတော့ဒီအချက်တွေကိုတော့ပြင်ငါတို့ကတော့သဘောမတူဘူး။ဒါပေမဲ့တိုင်းပြည်အနာဂတ်အတွက်တူညီတဲ့ပန်းနိုင်တဲ့စီကိုငါတို့ဦးတည်ကြမယ်။ဥမာဆိုပါစို့လူနည်းစုပြဿနာတွေကိုဘယ်လိုကင်တွယ်မယ်မွတ်စလင်ကိစ္စဘယ်လိုကင်တွယ်မယ်ဒါတွေကိုဘယ်လိုရှုမြင်သုံးသပ်မယ်ဆိုတာတွေကိုညှိကြရပါလိမ့်မယ်အနောက်တိုင်းရဲ့အမြင်နဲ့ကင်တွယ်စရာမလိုပါဘူးမြမရှုတော့ငါပဲကြည့်ပြီးမျက်မျက်တတလောက်ကြဖို့လိုပါတယ်မြမတွေပဲဆုံးဖြတ်ကင်တွယ်ကြရမှာပ
ါအခုမြမပြည်မှာတော့ဒီအထင်ကြီးပုဂ္ဂိုလ်ကြီးတွေကခုနဆရာကြီးပြောတဲ့အတိုင်းတိုင်းပြည်ကိစ္စကိုထိုင်ပြီးတော့ညှိနှိုင်းဖို့ပြောဆိုကြတယ်ဆိုတာသိမကြားပါဘူး။ကြားနေရတဲ့သတင်းတွေရဆိုရင်ဘသူဟာဖြင့်ဘသူနဲ့အလွန်သင့်တယ်ဘသူနဲ့မဟာမိတ်ဖြစ်နေတယ်ဘသူကတော့ဖြင့်ဘာလို့ချင်းလို့ဘသူကိုကတ်နေတယ်ဒါမျိုးတွေပဲကြားနေရပါတယ်ခင်ဗျာ
။ Well, all right, you have now a relatively free press. Why doesn't the press say?
ကောင်းပါပြီ။ဒါဆိုအခုဗမာပြည်မှာအခုခါမှာသတင်းစာလွတ်လပ်ခွင့်တွေကလည်းအတော်အသင့်ရှိနေပါပြီ။ဒီလိုကိုရေးကူရာတွေထားပြီးတိုင်းပြည်ရေးကိစ္စတွေကိုပြောကြပါစို့ဆိုပြီးသတင်းစာတွေကဘာကြောင့်မပြောကြတာလဲဒီလိုမီဒီယာတွေကတစ်ဆင့်လူလူဟာနိုင်ငံရေးအထင်ကြီးပုဂ္ဂိုလ်တွေကိုဖိအားပေးကြရမှာဖြစ်ပါတယ်ဒါအခွင့်အရေးပါပြောတဲ့နေရာမှာဥပဒေဒေါ်ဘသူဘယ်ဝါဆိုပြီးပုဂ္ဂိုလ်စွန်းနဲ့ပြောဖို့မဟုတ်ပါဘူးဒီပုဂ္ဂိုလ်ကြီးတွေဟာလူနည်းစုကိစ္စ လူထုကျန်းမာရေးပညာရေးစည်ရဲနှံ့ပါမှုစတဲ့ဒီလိုပြဿနာတွေကိုပြောကြဖို့ဆွေးနွေးကြဖို့ကိုတောင်းအားပေးကြရမှာပ
ါခက်တာကဆရာကြီးခင်ဗျာမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဆိုတာကလည်းအကန့်အသတ်ရှိနေစေဖြစ်ပါတယ်ပူဆိုတာကမီဒီယာတော်တော်များများဟာခုနအထင်ကြီးပုဂ္ဂိုလ်တွေကတချို့ကိုဆိုရင်မဝေဖန်ရဲဘူးခင်ဗျာသူတို့ရဲ့လူကြိုက်များမှုဟာမီဒီယာတက်ကိုများစွာအစိမ်းရောကြီးမားနေတာတွေ့ရပါတယ
် Well there is a problem here I mean again this is a transition
ဟုတ်ပါတယ်ဒါကလည်းပြဿနာတစ်ခုပါဒါပေမဲ့အခုကအတွင်ကူးပြောင်းရေးကာလပါ1962ခုနှစ်ကလေးကစင်စာဖြတ်တောက်မှုရှိလာခဲ့ပါတယ်အခုလွတ်လပ်ခါစတိတ်တော့အကဲဆက်နေပါသေးတယ်နားလည်ရလဲခက်နေပါသေးတယ်လွတ်လပ်ခုနှစ်မှာအကန့်အသတ်တွေကတော့ရှိနေပါတယ်ဘယ်အထိဆက်သွားမလဲဆိုတာသက်ဆိုင်ရာလူ့ဖွဲ့စည်းပုံမူတည်ပါတယ်ဒါပေမဲ့ကျွန်တော်အမြင်ပြောမယ်ဆိုရင်တော့သက်ဆိုင်ရာထင်ကြီးပုဂ္ဂိုလ်တွေကိုနိုင်ကဒီအခက်အခဲတွေကိုသိမြင်နားလည်ရမယ်ကြော်လွှမ်းနိုင်အောင်လဲကြိုးစားကြရမှာဖြစ်ပါတယ
်နောက်ချက်ကမြန်မာနိုင်ငံမှာဒီလိုပုဂ္ဂိုလ်ရေးကိုအခြေပြုတဲ့နိုင်ငံရေးထွန်းကားနေတာဟာမြန်မာနိုင်ငံမို့လို့များပိုဖြစ်နေသလားကျွန်တော်စဉ်းစားမိတာကမြန်မာလူမျိုးတွေရဲ့အစင်းလာကို၌ကဒီပုဂ္ဂိုလ်ရေးစိတ်ကကိုယ်ွယ်မှုကိုသိပြီးတော့နှစ်သက်မြန်နိုးရတယ်ဆိုတဲ့သဘောမျိုးကျွန်တော်တွေ့ရလို့ပါအဲ့လိုရင်းကျက်မှုနဲ့များဆက်ဆက်ပြီးမြန်မာနိုင်ငံမှာပဲဒီလိုဖြစ်နေသလားခင်ဗျာ
Well I think that it's not unique to Burma but it comes out in different ways in that country
မြန်မာနိုင်ငံမှာပဲထူးထူးခြားခြားဒီလိုဖြစ်နေတယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံတိုင်းလူ့ဖွဲ့စည်းတိုင်းမှာသူ့ပုံစံနဲ့သူရှိရပါတယ်ဖွံ့ဖြိုးတိုးတက်တဲ့အနောက်တိုင်းလူ့ဖွဲ့စည်းတွေမှာရေဘူအားဖြင့်ကတော့ဖွဲ့စည်းတွေဟာပုံကိုချင်းတူးချင်းထက်အာဏာပိုရှိတယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့ချွင်းချက်တချို့တော့နိုင်ငံလိုက်ရှိနေပါတယ်ဒီနေရာမှာအတွေးခေါ်ဆန်းတဲ့သဘောတရားတရားရှိပါတယ်အာဏာဆိုတာအကန့်အသတ်မရှိကျယ်ပြန့်တယ်လို့ယူဆတဲ့လူ့ဖွဲ့စည်းတွေမှာအာဏာကိုခွဲဝေဝင်မလေးတတ်ကြပါဘူးဒါပေမဲ့အာဏာဆိုတာအကန့်အသတ်ရှိတယ်လို့မြင်ကြရင်တော့ဘယ်သူနဲ့မှခွဲဝေမယူခြင်းရပါဘူးဒါအတွေးခေါ်ယူဆတဲ့ရပါ
နောက်တစ်ခုမြန်မာပြည်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပုံရိပ်ဒါအထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့ပုံရိပ်ဟာဒီမိုကရေစီခေါင်းဆောင်ဖြစ်တဲ့ဒီမိုကရေစီနဲ့တိုက်ပွဲဝင်နေတဲ့အင်အားစုဖြစ်တယ်ဆိုပြီးတော့ဖြစ်နေတာပါလူတိုင်းကဒါကိုလက်ခံထားကြပါတယ်ဆိုတော့သူတို့ပါတီကဘာလုပ်လာမလဲသူအနာရရင်ဘာလုပ်လာမလဲဆိုတာကိုလူတွေစိတ်ဝင်စားကြတော့ဘူးအဝဆန်းစစ်နေကြမလို့ဘူးဆိုပြီးတော့များလက်ခံထားကြတာလားခင်ဗျာ
I don't know I think that what you can say is there is no institution in that country right now that is democratic the NLD is not a democratic organization
ကျွန်တော်မသိပါဘူးကျွန်တော်သိတာကတော့မြန်မာပြည်မှာဒီမိုကရေစီစံတဲ့အဖွဲ့အစည်းတစ်ခုမှမရှိဘူးဆိုတော့ဖြစ်ပါတယ် NLD လည်းဒီမိုကရေစီနီးကျတဲ့အဖွဲ့အစည်းမဟုတ်ပါဘူးကြံ့ခိုင်ဖွံ့ဖြိုးရေးပါတီလည်းဒီမိုကရေစီမဆန်ပါဘူးတရားစီရင်ရေးလည်းလွတ်လပ်မှုမရှိပါဘူးစစ်တပ်ဆိုတာကတော့အစကတည်းကဒီမိုကရေစီမရှိတာပါဒါကြောင့်အချိန်ယူရမယ့်ကိစ္စတွေကြီးပဲဖြစ်ပါတယ်စိတ်ပြည့်စရာကောင်းတယ်ဆိုရင်လည်းအံ့ဩစရာမဟုတ်ပါဘူ
းဆရာကြီးက NLD ဟာဒီမိုကရေစီဆန်တဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတော့ဒါကို NLD ကလက်ခံမှာမလားဆရာကြီ
း Probably not nobody will accept what I say I don't expect them to but I think somebody
လက်ခံမယ်မထင်ပါဘူးကျွန်တော်ပြောတာကဘယ်သူမှလက်ခံရမှာတော့မဟုတ်ပါဘူးကျွန်တော်ကလည်းသူတို့လက်ခံမှုမမျှော်လင့်ပါဘူးဒါပေမဲ့လူတွေဟာတိုင်းပြည်တစ်ခုလုံးအကျိုးရှိရဲ့ကိစ္စဟာဘာလဲဆိုတာပုဂ္ဂိုလ်ရေးတွေဖိဖက်ထားပြီးစဉ်းစားသင့်ပါတယ်အဓိကကတော့မြန်မာတွေလောက်ကြရမှာပါတချို့မြန်မာတွေလောက်ကြရတယ်လည်းရှိပါတယ်မြန်မာပြည်ပေါ်မှာစေနာရှိတဲ့နိုင်ငံသားတွေလည်းဒါကိုစဉ်းစားကြရပါလိမ့်မယ်နှဝင်မချိုပေမဲ့အမှန်ကိုတော့ပြောကြရပါလိမ့်မယ်အ
ဲ့တော့ NLD ကိုဒီမိုကရေစီမဆန်းဘူးလို့ဘာကြောင့်ပြောရသလဲဆိုတာကိုလည်းနည်းနည်းရှင်းပြပါအောင်ခင်ဗျာ
Well because I think decisions are reached by the leadership and the whole group does not
ဆုံးဖြတ်ချက်တွေကိုခေါင်းဆောင်မိုင်းကချမှတ်တယ်ခေါင်းဆောင်မှုတစ်ဖွဲ့လုံးကဒီဆုံးဖြတ်ချက်ကိုချမှတ်ကြတာမျိုးမဟုတ်ပါဘူးအနေရီယာဒီမိုကရေစီစနစ်အဖွဲ့အစည်းတစ်ခုဖြစ်ကိုတော့ရောက်လာမှာပါမဖြစ်လာနိုင်ဘူးလို့လည်းကျွန်တော်မဆိုလိုပါဘူးဒါပေမဲ့အခုလက်ရှိမှာတော့ဆုံးဖြတ်ချက်တွေကိုအဓိကအားဖြင့်ဒေါအောင်ဆန်းစုကြည်ကပဲချမှတ်နေတာဖြစ်ပါတယ်ဒီလိုဆုံးဖြတ်ချက်ကိုမချက်ရင်ပါတီကထွက်ပြီးပါတီစစ်ထောင်းနိုင်ပါတယ်တချို့ဆိုရင်ဒီတိုင်းပဲလုတ်ခတ်ကြတာပါကျွန်တော်ကဘသူ့ကိုမှဘယ်အဖွဲ့အစည်းကိုမှကွက်ပြီးဝေဖန်နေတာမျိုးမဟုတ်ပါဘူးဒီလိုအခြေအနေမှာဒီလူ့အဖွဲ့အစည်းမှဖြစ်နေတာကိုပြောတာပါ
ဆိုရင်2015ရွေးကောက်ပွဲမှာဒီလိုလူပုဂ္ဂိုလ်ပေါ်မှာအခြေပြုပြီးတော့မဲပေးခဲ့ကြမယ်ရွေးကောက်ပွဲရလပေါ်ထွက်လာမယ်ဆိုရင်ဘယ်လိုဖြစ်လာမလဲခင်ဗျာ
I hope that will develop that each party will develop a platform that is very
ပါတီတစ်ခုချင်းစီကတရားမူဝါဒတရားစီချမှတ်ကြေညာလာကြလိမ့်မယ်လို့မျှော်လင့်ပါတယ်ဒီလိုမူဝါဒကြေညာချက် platform ဆိုတာပညာရေးပူကောင်းအောင်ကျန်းမာရေးပူကောင်းအောင်လုပ်မယ်ဆိုရုံနဲ့မပြီးသေးပါဘူးဒါလေးပို့ကောင်းဘလို့လုပ်မယ်ဆိုတော့လုပ်ငန်းစဉ်တွေတကွာချပြရပါလိမ့်မယ်အခုတော့ကျန်းမာရေးပညာရေးနဲ့ပုံမကောင်းမွန်တဲ့ဘဝအခြေအနေကိုပဲပြောနေကြပါတယ်ဒါတွေကတော့ကောင်းပါတယ်ဒါပေမဲ့ဒီလောက်နဲ့တော့မလုံလောက်ပါဘူး